ဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့မြန်မာနိုင်ငံကဒုက္ခတွေတိုင်းလူလူဟာသူတို့ရဲ့မူလနေရာတွေစီကိုပြန်သွားတင်ကြပြီမဲ့သူတို့ဟာတိတ်ကိုစိုးရင်ပူပန်နေကြတယ်လို့ဒုက္ခတွေကိုအကူအညီပေးနေတဲ့နိုင်ငံတကာရွှေပြောင်းနေထိုင်သူများဆိုင်ရာအဖွဲ့ IOM ရဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဆိုင်ရာအကြီးအကဲဂျော်ဂျီဒီဂိုရီက VOA ကိုပြောပါတယ်နိုင်ငံကအတိုင်းဝိုင်းနေတဲ့ဒုက္ခတွေအတွက်လိုအပ်တဲ့ကူညီကိုချက်ချင်းအလင်းမြန်မပေးနိုင်ကြဘူးဆိုရင်စာနာမှုကူညီပေးလုပ်ငန်းတွေတိတ်နေကြခင်မှာပဲရပ်ဆိုင်းတော့နေတာကြောင့်အနေရကြီးလာတယ်လို့လည်းပြောပါတယ်ဂျော်ဂျီဂီဂရီကို VOA Studio မှာကြီးကြားတွေ့ဆုံမင်းမြန်ထားတဲ့ကိုကျော်သိန်းကအပြည့်စုံကိုပြောပြပါလိမ့်မယ်ခင
်မြန်မာနိုင်ငံမှာ2019ခုနှစ်အောက်ဂူလာကအကြမ်းဖက်အခြေအနေတွေတည်ပြီးနောက်ပိုင်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကထွက်ပြေးသွားတဲ့ဒုက္ခတွေတွေနဲ့အဲ့ဒီမှာအရင်ကတည်းကရှိနေတဲ့ဒုက္ခတွေတွေစုစုပေါင်းတသန်းကျော်ဆိုတာကိုအကူအညီပေးနေတဲ့နိုင်ငံတကာအဖွဲ့တွေလည်း IOM နဲ့အပါအဝင်ပါအဲ့ဒီဒုက္ခတွေတွေကိုသူတို့မူရင်းနေရာတွေစီပြန်ပူရေးလုပ်ငန်းစဉ်အတွက်ကုလသမဂ္ဂဒုက္ခတွေများဆိုင်ရာမှာမင်းကြီးယုံ UNHCR ကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP နဲ့မြန်မာအစိုးရကြားမကြာသေးခင်ကသဘောတူလက်မှတ်ရေးထိုးထားပါတယ်ဒါပေမဲ့အဲ့ဒီသဘောတူညီချက်ထဲမှာနိုင်ငံသားဖြစ်ရေးနဲ့ပတ်သက်ပြီးမပါတာကြောင့်ဒုက္ခတွေကဘဝင်မကြဘူးဆိုတဲ့သတင်းတွေကထွက်ထားတာပါမစ္စတာဂီဂိုရီကတော့စကားလူတွေကဒုက္ခတွေနဲ့သူကိုယ်တိုင်စကားပြောဘူးတည်းမူလနေရာတွေစီကိုပြန်ရေးပေါ်မတူတဲ့အမြင်တွေကိုကြားထားရတယ်လို့ပြောပါတယ
် Everyone I speak to generally speaking wants to go back they want to go back to where they came from
ကျွန်တော်စကားပြောဘူးတည်းမရှိဘူးကဒီဝရပြောရင်ပြန်ကျင်ပါတယ်သူတို့နေရာရှိကိုပြန်ကျင်ကြပါတယ်။ဒါပေမဲ့သူတို့ဟာတိတ်ကိုစိုးရင်ပူပန်နေကြတာပါ။သူတို့ပြန်နိုင်ဖို့အတွက်ဖြစ်စေခြင်းတဲ့အခြေအနေတွေရှိနေပါတယ်။အဲ့ဒီကပထမဆုံးအချက်ကဘေးကင်းရေးနဲ့ဂျုံဂျုံရေးပါ။အဲ့ဒီအခြေခံလူအခွင့်အရေးကိုအာမခံချက်မပေးဘဲနဲ့ဘယ်သူမှမပြန်ကျင်ကြပါဘူး။တခြားစိုးရင်ချက်တွေလိုလားချက်တွေကတော့လွတ်လပ်စွာရွှေပြောင်းသွားလာနိုင်ခွင့်အတမွေးဝမ်းကြောင်းခွင့်အပြင်ဝင်ငွေရှိအောင်လုပ်နိုင်ရေးနဲ့ဆက်ဆက်တာတွေစတဲ့အခြေခံလိုအပ်ချက်တွေပဲဖြစ်ပါတယ်။
ဒုက္ခတွေတွေအတွက်လိုအပ်တဲ့ရံမုံငွေကိုနိုင်ငံတကာအစိုးရတွေကအကူအညီပေးနေကြတာဖြစ်ပြီးလက်ရှိအချိန်ထိလိုလောက်တဲ့ရံမုံငွေကိုရသေးတာမဟုတ်ပါဘူး။ဒါ့အပြင်အခုအချိန်ဟာဘင်္ဂလားဒေ့ရှ်မှာမုတ်တုံရာသီဝင်နေပြီဖြစ်တာကြောင့်မိုးတန်လီတန်ခံစားရတဲ့ဒုက္ခတွေတွေအတွက်အကူအညီတွေကပိုးပြီးအရေးကြီးလိုအပ်နေပါတယ်။မစ္စတာဂီဂိုရီကလည်းအကူအညီတွေအခုချက်ချင်းကိုလိုအပ်နေတယ်လို့ရေရှည်ခိုင်မာတဲ့အကူအညီတွေကိုလိုအပ်နေတာဖြစ်တယ်လို့ပြောပါတယ
်။ It isimportant to understand that there are many emergencies happening around the world so in a way we're competing for attention with
ဘာတော်မှာရေပေါ်ခြေနေရအများကြီးဖြစ်နေတယ်ဆိုတာကိုနားလည်ဖို့အရေးကြီးပါတယ်ဆိုတော့ကျွန်တော်တို့ဟာတတိယအဖြစ်အာယုံစိုက်ခံရဖို့ရံပုံငွေရဖို့ပြိုင်ဆိုင်နေရတယ်လို့ဆိုရမှာပါဒါပေမဲ့ရံပုံငွေပမာဏတိတိတာတာကိုတိတ်မကြခင်မှာမရနိုင်ဘူးဆိုရင်လုပ်ငန်းတွေရပ်သွားမှာဖြစ်ပြီးတော့ဒါအတိတ်ကိုအရေးကြီးတဲ့အကြောင်းကျွန်တော်မပြောဘူးဆိုရင်ကျွန်တော်ဟာကျွန်တော်တာဝန်ကိုမကျေပွရာကြပါလိမ့်မယ်
ဒီဒုက္ခတွေကသူတို့ကိုယ်သူတို့ရိုဟင်ဂျာလို့ခေါ်ဆိုကြတယ်လို့ IOM အပါအဝင်နိုင်ငံတကာအသံဝင်ကလည်းအဲ့ဒီအတိုင်းပဲခေါ်ဝေါ်ပြောဆိုပါတယ်။ဒါပေမဲ့ဒီအသုံးအနှုန်းကိုမြန်မာအစိုးရကိုနိုင်ကအတိမတ်မပြုတယ်လို့မြန်မာနိုင်ငံတွင်းမှာလည်းဒီဘော်သဘောထားကတိတ်ကိုအငင်းပွားပွေဖြစ်နေတာပါ။ဒါနဲ့ပတ်သက်ပြီးသူတို့ရဲ့ရည်တည်ချက်ကတော့တိတ်ကိုရိုးရှင်းပါတယ်လို့မစ္စတာကီဂိုရီကပြောပါတယ်
။ We care very little about the terms. We care about the people.What we see in front of us is a unfolding
story. ဟောတုံးဆွဲတဲ့အပေါ်ကျွန်တော်တို့အာယုံမဆိုင်တလောက်ပါပဲ။ကျွန်တော်တို့အာယုံတွေကလူတွေကကျွန်တော်တို့ရှေ့မှာမြင်နေရတာကမျောလင်းချက်ကင်းမဲ့ပြီးကျွန်တော်တို့အကူအညီကိုလိုအပ်နေတဲ့ဘေးဒုက္ခကြုံနေရသူတွေဖြစ်ပါတယ်။သူတို့ကိုအခြေခံအထောက်ပံ့တွေချက်ချင်းကိုလိုအပ်နေတဲ့အရေးကြီးအကူအညီတွေပေးနိုင်နေသမျှခင်ဗျားတို့ဘလို့ပဲခေါ်ခေါ်ကျွန်တော်တို့အလေးမထားပါဘူး။ကျွန်တော်တို့ကလူကိုပဲအလေးထားပါတယ်။အဲ့ဒီလူတွေကိုအကူအညီပေးဖို့ကိုပဲအလေးထားပါတယ်။
အာဝမအဖွဲ့ဟာကုလသမဂ္ဂလက်အောက်ခံယူနီဆီယာအပါအဝင်တခြားအဖွဲ့အစည်းမျိုးမျိုးနဲ့လက်တွဲပြီးဒုက္ခတွေတွေအတွက်လိုအပ်တဲ့တောက်ရည်သုံးရည်ရရှိဖို့တန်ရှင်းရင်းနဲ့ကျန်းမာရေးဆိုင်ရာတွေတော်မကအသက်မွေးဝမ်းကြောင်းရင်းနဲ့အင်ရှင်ဘင်္ဂလားဒေ့ရှ်လူမှုဝန်ဝိုင်းအတွက်လည်းကူညီလှူဆောင်ပေးနေတယ်လို့မစ္စတာဂျော်ဂျီဂီဂိုရီကပြောပါတယ်ခင်ဗျာ